အာရှခီးစဉ်တစ်စိတ်တစ်ပိုင်းဖြစ်တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချွန်ယီယုံနဲ့ဗဟုသုကတွေ့ဆုံရမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံအပါဝင်ဒေသတွေမှာဒီမိုကရေစီရေးအတွက်စိန်ခေါ်မှုတွေကြုံရတဲ့အခြေအနေတွေကိုအလေးထားပြောဆိုသွားပါတယ
်The military attempted to overturn the results of a democratic election, brutally repressing peaceful protesters.
မြန်မာနိုင်ငံမှာဒီမိုကရေစီနည်းပြချင်းပါခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုကြောင်းလဲဖြစ်ဖို့စစ်တပ်ကကြိုးစားနေပြီးတိုင်းပြည်နာခတ်အတွက်ရွေးရွေးရှင်းရှင်းကုဆန္ဒကိုထုတ်ပေါ်ကြတဲ့ဆန္ဒပြသူတွေကိုလည်းရဲရဲစစ်စစ်ဖြုတ်ခွဲနေပါတယ်လို့ဝန်ကြီးပလင်ကင်ကပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ပထမဆုံးအကြိမ်အာရှခီးထွက်လာတဲ့ဝန်ကြီးပလင်ကင်ဟာတောင်ကိုရီးယားနိုင်ငံခီးစဉ်မတိုင်ခင်ဂျပန်နိုင်ငံကိုရောက်ရှိစဉ်မှာလည်းမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အလေးထားပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကရသဆူရခေါင်းဆောင်တွေကိုဖက်စစ်ဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်တုတ်ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကမြန်မာစစ်ခေါင်းဆောင်တွေနဲ့မိသားစုဝင်တွေဆက်နွယ်နေတဲ့လုပ်ငန်းတွေကိုလည်းပိတ်ဆို့တံခါးမှုတွေချမှတ်နေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလမှာပဲတမတော်ကြီးကဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ရဲ့တာဖြစ်သူအောင်ပြည့်စုံတမီးဖြစ်သူခင်သီးတမုံနဲ့သူတို့ဦးဆောင်လုပ်ကိုင်နေတဲ့ကုမ္ပဏီ6ခုကိုအရင်းယူလိုက်တဲ့အကြောင်းအမေရိကန်ဗန်နိုင်းဦးကြီးထံကကြေညာထားပါတယ်။